ထိုင်းနိုင်ငံမြောက်ပိုင်းမှာလူပုံကူးသူတွေနဲ့ဆုလိုက်အပြုံလိုက်ခိုးဝင်လာကြတဲ့မြန်မာနိုင်ငံသား120ကျော်ကိုမေလ22ရက်နေ့တနေ့ထဲမှာပဲဖမ်းမိတဲ့အကြောင်းကိုပြောပြပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်နဲ့ချင်းမိုင်ပြည်နယ်တွေမှာမေလ22ရက်နေ့ကလူမော်ကိုတမားတွေနဲ့အတူမြန်မာနိုင်ငံသား120ကျော်ကိုဖမ်းမိခဲ့တာပါ။ချင်းရိုင်ပြည်နယ်မဲကျမ်းမြို့နယ်မှာလူမော်ခိုကိုင်းဝင်နှစ်ဦးနဲ့မြန်မာ40လိုက်ပါလာတဲ့ဘင်ကားနှစ်စီးကိုရဲတပ်ဖွဲ့တွေကလမ်းမတွေကိုပိတ်ဆို့ဖမ်းဆီးလိုက်ကြောင်းမဲကျမ်းမြို့နယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မဲဆိုင်မြို့ကနေဝင်ရောက်လာတဲ့ဘင်ကားနှစ်စီးဟာမဲကျမ်းမြို့မှာတထောက်နားနေစဉ်မဲကျမ်းရဲတပ်ဖွဲ့ဝင်တွေကလိုက်လံရှာဖွေဖမ်းဆီးလိုက်တာဖြစ်ပါတယ်။ကြိုတင်သတင်းရထားတဲ့အတွက်ဘင်ကားနှစ်စီးရဲ့နောက်ကိုရဲတပ်ဖွဲ့ကလမ်းမတွေကိုပိတ်ဆို့စစ်ဆေးပြီးရှာဖွေဖမ်းဆီးလိုက်နိုင်တာဖြစ်တယ်လို့လဲမဲ့ကြံရဲမူအနုချဝန်ပန်ရာကအခုလိုပြောဆိုသွားပါတယ
်ဘုံပြီးတော့ဖန်တော့ဆောင်းမားครับคือဆက်ဆက်နေနေတော့นะครับซึ่งมีจํานวนกว่า70คนครับ
တရားမဝင်မြန်မာနိုင်ငံသားတွေကိုလူကုန်ကူးတဲ့ခိုင်းကတဲဆောင်လာတာပါကားတစ်စီးကိုလူ20စီးတင်ပြီးချင်းမိုင်ပြည်နယ်ကိုပို့ဆောင်ဖို့လှုပ်ဆောင်နေချိန်ကြားဖြတ်ဖမ်းဆီးနိုင်ခဲ့တာပါဖမ်းမိတဲ့မြန်မာနိုင်ငံသားတွေကိုတော့အမှတ်3နှစ်ခွန်ရဲတပ်ရင်းကကိုဗစ် -19 စောင့်ကြည့်ရေးစင်တာကိုပို့ဆောင်ပြီး14ရက်စောင့်ကြည့်ပြီးရင်တော့မြန်မာနိုင်ငံဘက်ကိုပြန်ပို့မှာဖြစ်ကြောင်းထိုင်းဘာသာနဲ့ပြောဆိုသွားပါတယ်ထိုင်းနိုင်ငံသားကားမောင်းသူလူကုန်ကူးတဲ့ပွဲစားနှစ်ဦးကိုတော့ဆက်လက်စစ်ဆေးနေပြီးအဓိကတရားခံတွေကိုဖမ်းဆီးအရေးယူသွားမှာဖြစ်ကြောင်းကိုလည်းမဲကျန်ရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ပြီးပြောဆိုသွားပါတယ်။တနေ့တည်းမှာပဲထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ပြည်နယ်အတွင်းမှာပဲအမှတ်36နေကြားဆောင်ရဲတပ်ရင်းကလူမောင်ကိုဂိုင်းဝင်ပွဲစား6ဦးနဲ့ခိုးဝင်လာတဲ့မြန်မာနိုင်ငံသား82ဦးကိုဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းနာပိုင်တွေကဆိုပါတယ်။ဒီရက်ပိုင်းတွင်တရားမဝင်ခိုးဝင်လာတဲ့မြန်မာနိုင်ငံသားတွေကိုစစ်တိုက်ဖမ်းမိနေတဲ့အတွက်ထိုင်းအစိုးရကလုံခြုံရေးကိုပို့ပြီးတော့တိုးချဲ့ချထားတယ်လို့လူမောင်ခုံမှုတွေမှာပါဝင်ပတ်သက်နေတဲ့ရဲဝန်ထမ်း29ဦးထက်မနည်းကိုလည်းစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးစစ်ဆေးနေပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုစီးပွားရေးမတည်ငြိမ်မှုအလုပ်ကံရှားပါးမှုတွေကြောင့်ဒီလပိုင်းတွေမှာမြန်မာတွေအစုလိုက်အပြုံလိုက်ထိုင်းနိုင်ငံတဲကိုဝင်ရောက်လာနေတယ်လို့လူကုန်ကူးမှုတွေလည်းခက်ခဲဖြစ်လာနေပါတယ်ရှင်။